I think there are historical roots to the issue, because under British rule, people from South Asia were encouraged by the British.
ဒီတစ်နာမှာတမိုင်းနဲ့ဆိုင်တဲ့အကြောင်းအရာတစ်ခုနဲ့ပတ်သက်နေပါတယ်။ဗြိတိသျလက်အောက်မှာတော့ကတောင်အာရှဒေသကလူတွေကိုအခုမြန်မာနိုင်ငံဖြစ်နေတဲ့ဒေသမှာအခြေချဖို့အားပေးခဲ့ပါတယ်။လွတ်လပ်ရေးရတော့မြန်မာနိုင်ငံကိုတစ်ဆာရှိတဲ့လူတွေနိုင်ငံသားဖြစ်နိုင်တဲ့အခွင့်အလမ်းရှိခဲ့ပေမဲ့ဗြိတိသျခေတ်မှာဝင်လာတဲ့လူတွေကြောင့်ဒီမတိုင်ခင်ကနေလာတဲ့သူတွေအကျိုးရုပ်စေတယ်၊နင်းနာရတယ်လို့အများအပြားကအရှုံးမြင်ကြပါတယ်။ဒါကြောင့်မလို့ဗြိတိသျလက်အောက်မှာဝင်လာတဲ့သူတွေကိုနိုင်ငံသားတွေနဲ့အတူအခွင့်အရေးအပြည့်အဝမပေးသင့်ဘူးလို့ယူဆခဲ့ကြပြီးတော့1982ခုနှစ်မှာဘိုးချုပ်ကြီးနေဝင်ပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေနဲ့အတူစီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်သိမ်းခဲ့တဲ့လုပ်ရက်တွေကဗြိတိသျခေတ်မှာဝင်ရောက်လာတဲ့သူတွေကိုပြည်ပကိုထွက်စေခဲ့ပါတယ်။မထွက်ခွာတဲ့လူတွေအဖို့လည်းနိုင်ငံသားဖြစ်ခွင့်ရဖို့ခက်ခဲသွားစေပါတယ်။ပြီးတော့စစ်အုပ်ချုပ်ရေးခေတ်တခြားလုံးမှာလည်းတောင်အာရှကဝင်လာတဲ့သူတွေအဖို့ဟိန္ဒူပဲဖြစ်ဖြစ်မွတ်စလင်ပဲဖြစ်ဖြစ်မြမလူအဖွဲ့အစည်းမှာနေရာမရှိဘူးအထူးသဖြင့်မွတ်စလင်တွေအတွက်အခက်အခဲဖြစ်လာပါတယ
်။အဲဒီလိုလွတ်လပ်ရေးမတိုင်ခင်ဗြိတိသျခေတ်ကတည်းကစီကဲတဲ့လူတွေရဲ့ပြဿနာတဲ့အခုလောလောဆယ်မှာနောက်ပိုင်းဝင်လာတဲ့လူတွေရဲ့ပြဿနာကပိုပြီးတော့အပူပြင်းဖြစ်လာတယ်လို့ထင်ပါတယ်။ဥပမာဆိုကြပါစို့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲဖြစ်တဲ့1987နောက်ပိုင်းမှာလူတွေအတော်များများဝင်လာတယ်ဆိုတဲ့အထောက်အထားတွေတွေ့ရပါတယ်။တခါနေကြကြတဲ့မလုံခြုံတော့စီးပွားရေးသူတို့ဘက်မှာဘွားရက်ဒီအခက်ခဲရောက်ဒီဘက်ကိုပြောင်းရွှေ့လာတဲ့လူတွေအများကြီးရှိတယ်လို့ဆိုကြပါတယ်So dilu re tatna pu bi yi ji de tin ma de
yeah I think it's difficult to know what the numbers are and of course if you look at somebody today for instance who was born after 2000 maybe one of their
ဟုတ်ပါတယ်အရေးအတွက်ဘယ်ရွေးဘယ်များဆိုတာသိဖို့တော့ခက်ပါတယ်ဒါမဲ့လေခရစ်နှစ်2000ပြည့်ပိုင်းမွေးလာတဲ့သူတွေကိုကြည့်မယ်ဆိုရင်သူတို့ရဲ့ဘိုးဘွားတဦးဟာလွန်ခဲ့တဲ့နှစ်ပေါင်း50လောက်တုန်းကဝင်လာခဲ့တာလည်းဖြစ်နိုင်ပါတယ်ဒီလူတွေကိုဟိုတုန်းကဝင်လာတဲ့သူအခုနောက်ဝင်လာတဲ့သူဆိုတာခွဲခြားရခက်မယ်လို့ထင်ပါတယ်။1988-89မှာစစ်အစိုးရကရခိုင်ပြည်မြောက်ပိုင်းကမွတ်စလင်တွေကိုမောင်းထုတ်ခဲ့တယ်ဆိုတာကိုလည်းသတိရတင်ပါတယ်။1990ပြည်လုံးအစောပိုင်းမှာလည်းအလားတူလုပ်ခဲ့ပါသေးတယ်။ဒါကြောင့်မလို့သူတို့ကိုသူတို့ရိုဟင်ဂျာလို့အသတ်မှတ်သူတွေဟာတိတ်နေချီပြီးတော့မြန်မာပြည်ပြင်ပကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့၈နှစ်ပြည်ပခါတွေမဖြစ်ခင်ကတည်းကပါ
ကျွန်တော်ဒီညမှာနှိုင်းရှင်စဉ်းစားမိရတူကတော့ဒီလိုအနောက်ဘက်ကမွတ်စလင်တွေဝင်လာသလိုပဲအရှေ့ဘက်မှာလည်းတရုတ်နေစာကတရုတ်တွေဝင်လာတာရှိပါတယ်။အဲ့လိုအရှေ့ဘက်ကတရုတ်တွေဝင်လာတာဟာဒီလောက်ထိပြဿနာကြီးကြီးမားမားဖြစ်မလာပဲနဲ့အနောက်ဘက်ကမွတ်စလင်တွေဝင်လာတာကဘာကြောင့်ပိုပြီးအရေးကြီးတဲ့ပြဿနာဖြစ်ရတယ်လဲဆိုတာလဲကျွန်တော်နှိုင်းရှင်ကြည့်တဲ့ထင်ပါတယ်ခရစ်စတီနာ
Well I think that's a very important question to ask because it and that does you know suggest that
ဒါကတိတ်ကိုအရေးကြီးတဲ့မိကွန်းတစ်ခုပါ။နောက်ပြီးတော့ဒါကဘာကိုဖော်ပြနေလဲဆိုတော့လူအုပ်စုတိုင်းအတွက်ပြဿနာမဖြစ်ပေမဲ့လည်းတချို့သောအုပ်စုတွေနဲ့ကြမှာပြဿနာဖြစ်ရတယ်ဆိုတာတိုင်းပြည်မှာရှိတဲ့လူထုအများစုရဲ့ထင်မြင်ချက် perception အပေါ်မှာမူတည်ရဲဆိုတာပဲဖြစ်ပါတယ်။တရုတ်နယ်စပ်မှာလည်းကိုးကန့်လိုမျိုးလူတွေရှိပါတယ်။သူတို့ဟာနိုင်ငံသားဖြစ်ခွင့်ရှိကြတယ်။ဒါမဲ့လည်းရိုဟင်ဂျာဆိုသူတွေအပေါ်မှာကြတော့မူဝါဒကကွဲပြားသွားပါတယ်။ဒီလိုမျိုးကွဲလွဲတဲ့မူဝါဒထားရှိတာဟာဘာသာရေးကိစ္စလည်းပါဝင်တယ်လို့ထင်ပါတယ်။ဒါဟာမွတ်စလင်လူဦးရေဟာမြန်မာပြည်မှာဗုဒ္ဓဘာသာတည်ငြိမ်ရေးကိုချိန်ချောင်းနေရဆိုတဲ့စိုးရင်စိတ်ပေါ်ထွက်လာနေလို့လည်းဖြစ်နိုင်ပါတယ
်။ဆိုတော့ဒီစိုးရင်စိတ်ဟာတကယ်အချိန်မြင့်ကြီးရဲ့စိုးရင်စိတ် reality လို့ထင်ပါလား။ဒါမှမဟုတ်ဒီလိုဖြစ်လာလိမ့်မယ်ဆိုတဲ့ထင်မြင်မှု perception လို့ပဲထင်ပါလား။ Christina Bell သဘောပါလဲ
။ Well, I suppose for people who believe this,For them, it is a reality, but for outsiders,
တကယ်ဖြစ်တယ်လို့ယုံကြည်နေသူတွေအဖို့တော့ဒါဟာအစ်စ်မယ် reality လို့ထင်ပါတယ်။ဒါပေမဲ့အပြင်ကလူတွေအနေနဲ့တော့အဲ့လိုမျိုးရှုမြင်မှုခက်ခဲပါတယ်။ဘာကြောင့်လဲဆိုတော့မြန်မာပြည်မှာမွတ်စလင်လူဦးရေကတိတ်ကိုနေပါတယ်။၄၀ခန့်တော့အောက်ပဲရှိမယ်လို့ကျွန်မထင်ပါတယ်။လွန်ခဲ့တဲ့နှစ်30အတွင်းမှာဒီထက်ပိုများလာတယ်လို့လည်းတကောင်စင်းမှမတွေ့ရပါဘူး။သူတို့လူဦးရေဟာအရင်နဲ့အတူတူပဲရှိနေပါတယ်။ဒါကြောင့်မလို့တနိုင်ငံလုံးကိုကြည့်မယ်ဆိုရင်ချင်းချောက်မှုတစုံတရာမတွေ့ရပါဘူး။ရခိုင်ပြည်ကလူတွေအဖို့တော့အဲ့ဒီကိစ္စစိုးရင်ကြတာကျမနားလည်နိုင်ပါတယ်။မွတ်စလင်ဥယျာဉ်နေစဉ်နဲ့အမျှတိုးပွားလာနေတာပါ။ဒါမဲ့လည်းဘာသာရေးမတူတဲ့အတွက်အတူမနေနိုင်ဘူးဆိုတာလည်းမဟုတ်ပါဘူး။တိုင်းပြည်ကိုအတူတကွတစ်ဆာဆောင်တည်ကြမယ်ဆိုတာလည်းဖြစ်နိုင်ပါတယ်။သူတို့ပြည်နယ်မှာပညာရေးကျန်းမာရေးဆောင်ရှားမှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေဟာအုပ်စုနှစ်ခုစလုံးအတွက်အတူတကွအကျိုးဖြစ်ထွန်းနိုင်တဲ့ကိစ္စတွေပါ။
အခုချိန်မှာနိုင်ငံတကာအစိုင်းအဝိုင်းအနေနဲ့ဒီစာနာမှုအထောက်အထား humanitarian crisis ပေါ့လေအဲ့ဒီကိစ္စကိုပဲအဓိကထားပြီးပြောနေကြပါတယ်ဒါကလောလောဆယ်ဖြစ်နေတဲ့ကိစ္စသာဖြစ်ပါတယ်တကယ်တမ်းပူပြီးနေဆိုင်တဲ့အခြေခံကိစ္စအခြေခံပြဿနာကိုလူတွေသိမစင်စားရဘူးနိုင်ငံရေးကိစ္စကိုသိအလေးနဲ့မထားကြဘူးဆိုတာလောလောဆယ်တွေ့နေရပါတယ်ဘယ်လိုသဘောပါလဲ
Yes, well, I think that you know, when over 400,000 people cross a border into another country. ဒီတစ်ခါလောက်ဒီမှာလူပေါင်း၄သိန်းကျော်တခြားနိုင်ငံကိုထွက်သွားရဲဆိုတော့လေစာနာမှုပြဿနာတွေအတိဒုက္ခတွေအများကြီးရှိမှာပါပြီးတော့အာဆာကဒီရဲစခန်းတွေကိုတိုက်ခိုက်တဲ့အတွက်ရခိုင်ပြည်နယ်နဲ့တကွာတပြည်လုံးမှာခံပြင်းဒေါသထွက်နေကြမှာလဲသိကြပါတယ်ဒီတိုက်ခိုက်မှုတွေဟာအနေရကြီးမားတာလဲအမှန်ပါတိတ်ပြောစိုးရင်ရပါတယ်ဒါကြောင့်မလို့ဒီအချိန်မျိုးမှာပို့ပြီးတော့ net sign နဲ့နိုင်ငံရေးပြဿနာတွေကိုအာရုံစိုက်ဖို့ခက်ခဲပါလိမ့်မယ်။ထွက်ပြေးခဲ့ကြရတဲ့သူတွေဒီအချိန်မှာမွတ်စလင်ဟိန္ဒူရခိုင်တခြားလူမျိုးစုတွေဘယ်သူပဲဖြစ်ဖြစ်ပြည်ရင်းပြည်ပါအကြမ်းဖက်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရတဲ့သူတွေအားလုံးရဲ့အတီးဒုက္ခတွေကိုကျူးဆိုက်ကြရမယ့်အချိန်မှာလူတွေအားလုံးအနေနဲ့ကင်းပြီးတော့လုံခြုံမှုရှိပြီးဆိုမှပဲရေရှည်ခံမဲ့အဖြစ်ကိုရှာဖွေကြရမှာဖြစ်ပါတယ်။
နောက်အခုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတကာကအဓိကထားပြီးတော့ဒါအမျိုးမျိုးဝေဖန်ပုတ်ခတ်ဆုတ်ချနေကြပါတယ်ရွေးကောက်ပွဲကာလတုန်းကလည်းပဲ NLD ပါတီမှာတက်ကြွလှုပ်ရှားတဲ့မွတ်စလင်တွေအများကြီးစီးခဲ့ရတာနဲ့သူတို့ကိုအမတ်ကိုယ်စားလှယ်လောင်းဖြစ်တရက်ကမှမရွေးချယ်ခဲ့ဘူးဆိုတဲ့ကိစ္စလည်းရှိပါတယ်တကယ်ကပြည်သူလူထုအများစုကို၌ကမွတ်စလင်တွေအပေါ်မှာအမြင်ဆောင်နေတယ်လို့ပြောရလိမ့်မလားပါပဲအမျိုးဘာသာစွဲတွေကတော်လေးပြင်းထန်လာနေပါတယ်မြန်မာနိုင်ငံမှာဆိုတော့ဒီလိုအချိန်မျိုးမှာလူလူရဲ့သဘောထားကိုဆက်ညင်ဖို့အဲ့ဒီလူလူရဲ့သဘောထားကိုပြောင်းလဲပေးဖို့အတွက်နိုင်ငံရေးခေါင်းဆောင်တယောက်နဲ့လွယ်ကူပါမလားခင်ဗျာလူလူရဲ့ထောက်ခံမှုဆုံးရှုံးမသွားနိုင်ဘူးလား
Well you raise a good point because you know the throughout the period of military rule this fear of Muslims and
ဒါစဉ်းစားရမယ့်ကိစ္စပါစစ်အုပ်ချုပ်ရေးကာလတခြားလုံးမွတ်စလင်ကြောက်စိတ်တွေရိုဟင်ဂျာဆန့်ကျင်မှုတွေကိုမီဒီယာတွေနဲ့တခြားနိုင်ငံပိုင်းရန်ညားတွေကတစဉ်တောက်လျှောက်ဖြန့်ဖြူးလာခဲ့တာပါတကယ်တော့ရိုဟင်ဂျာကိုမတွေ့ဘူးတဲ့သူတွေအများကြီးပါဒါပေမဲ့သူတို့ကလည်းရိုဟင်ဂျာဆိုကြောက်နေကြပါတယ်ရိုဟင်ဂျာတွေဟာသူတို့ရဲ့ရန်သူလို့ထင်နေကြပါတယ်ဒါဟာစိတ်ပျက်စရာကောင်းတဲ့အလားအလာပါတကယ်တော့အချင်းချင်းထိတွေ့ဆက်ဆံကြည့်ရင်သူတို့ဟာဘွားတူလူသားတွေပဲဆိုတာနားလည်ကြမှာပါသူတို့ဟာလည်းသူတို့မိသားစုနဲ့ငြိမ်းချမ်းချမ်းနေထိုင်ခြင်းနဲ့တရားဥပဒေကိုလေးစားလိုက်နာကြတယ်ခွဲခြားဆက်ဆံမှုမတင်ဘူးလို့ထင်မြင်လာကြမှာပါဒေါ်ဆဲစုကြည်နေနဲ့တော့လူတွေသူတို့ကြီးပြင်းလာရတဲ့အတွေးအမြင်တွေကိုကြောင်းလဲပြစ်ဖို့အခက်အခဲရှိပါတယ်။ဒါပေမဲ့သူ့အနေနဲ့တော့စာနာစိမ့်နဲ့ရှုမြင်ပြောဆိုဖို့ဆိုတာတော့ဖြစ်နိုင်မယ်ထင်ပါတယ်
။ဒီလိုအလားတူပြဿနာမျိုးမွတ်စလင်တွေနဲ့ဖြစ်တဲ့ပဋိပက္ခမျိုးပြဿနာမျိုးဟာမြန်မာနိုင်ငံမှာသာမကဘူးဒီအစီအောင်ရှာထိုင်းနိုင်ငံတောင်ပိုင်းမှာရှိတယ်။ဒါကဖိလစ်ပိုင်တောင်ပိုင်းမှာလည်းတွေ့ရပါတယ်။ဒီအခြေအနေတွေနဲ့မြန်မာအခြေအနေကိုနှိုင်းယှဉ်ကြည့်ပါဦးခရစ်စတီနာ
။ Yeah.you know, there are minority Muslim populations in both Thailand and the Philippines. Thailand, of course, is a majority Buddhist country.
Thailand
and
Philippines, နိုင်ငံနှစ်နိုင်ငံလုံးမှာ Muslim လူနည်းစုတွေရှိကြပါတယ်။ထိုင်းနိုင်ငံဟာဗုဒ္ဓဘာသာလူများစုနိုင်ငံဖြစ်ပြီးတော့ Philippines က Christian လူများစုနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။ပြီးတော့နှစ်နိုင်ငံလုံးရဲ့တောင်ပိုင်းတွေ Muslim တွေကသူတို့ဟာခွဲခြားဆက်ဆံခံရရဲ့လို့ယူဆပြီးတော့နှစ်နိုင်ငံလုံးမှာပဲလက်နက်ကင်တိုက်ခိုက်မှုတွေလုပ်နေကြပါတယ်။မြန်မာနိုင်ငံနဲ့ကြီးကြီးမားမားကွာခြားတဲ့အချက်ကတော့ထိုင်းနဲ့ဖိလစ်ပိုင်ကမွတ်စလင်တွေရဲ့နိုင်ငံသားဖြစ်မှုကိုပိတ်ပင်ထားတာမရှိပါဘူး။သူတို့နိုင်ငံတွေမှာဘယ်မျိုးနွယ်ဘယ်တိုင်းရင်းသားဖြစ်မှနိုင်ငံသားဖြစ်ရမယ်။သူတို့ရဲ့ဘဝမျိုးရည်တွေဟာနိုင်ငံတွေမှာနှစ်ပေါင်း200နေထိုင်ခဲ့ဘူးတော့မှနိုင်ငံသားဖြစ်ရမယ်ဆိုတဲ့သတ်မှတ်ချက်မရှိပါဘူး။သူတို့ဟာအဲ့ဒီတိုင်းပြည်တွေမှာကာလတာရှည်နေလာခဲ့ကြပြီးတော့ဆက်လက်နေထိုင်ခွင့်တွေလည်းငင်းပယ်မခံရပါဘူး။ဒါမဲ့လေမြန်မာနိုင်ငံကမွတ်စလင်တွေနဲ့တွေ့တဲ့အချက်ကတော့သူတို့ဟာမွတ်စလင်တွေဖြစ်နေတယ်ဆိုတဲ့အတွက်ခွဲခြားဆက်ဆံခံရပြီးတော့အဲ့ဒီတိုင်းပြည်တွေထဲမှာတိုးတက်မဲ့အခွင့်အလမ်းတွေမရှိဘူးဆိုတဲ့ခံစားချက်ပဲဖြစ်ပါတယ်
။မြန်မာပြည်မှာလည်းဒီလိုပဲ NLD အစိုးရကအခုနောက်ဆုံးနိုင်ငံသားပြည်ပလုပ်တော့ဒီလူကရိုဟင်ဂျာလို့အသိမှတ်ပြုရမယ်ဆိုတာပဲတင်းခံနေကြတယ်လို့ကြားပါရတယ်။အစိုးရကလူမျိုးနာမည်မထည့်တော့ဘူးလို့ပြောတဲ့အခါလဲဒါတွေကလက်မခံဘူးဒီဟာကိုပဲသူတို့ဆက်လက်ပြီးတော့တောင်းဆိုတင်းခံနေကြလို့သိရပါတယ်။ဆိုတော့ဒီလူတွေအများသောအပြင်သင်ရတဲ့ပညာမတတ်တဲ့လူတွေဖြစ်နေကြတော့သူတို့ဘက်ကနိုင်ငံရေးသမားတွေအထူးဖြင့်ပြင်ပဒီစီယုံလှုံ့ဆော်နေတဲ့လူတွေဆွေးထိုးလှုံ့ဆော်မှုကလည်းပဲတော်တော်အရေးပါနေတယ်လို့တချို့ကသုံးသပ်ကြပါတယ်။အဲ့ဒါဘယ်လိုမြင်လဲခရစ်စတီ
။ Well, I mean, I think the problem starts with the fact that citizenship in Myanmar is based on ethnicity.
ပြဿနာစတင်ရတာကတော့မြန်မာနိုင်ငံမှာနိုင်ငံသားဖြစ်မှုဟာ ethnicity လူမျိုးနွယ်ပေါ်မှာအခြေခံထားလို့ကျွန်မထင်ပါတယ်။ဒါဟာကဘာမှအတော်ထူးဆန်းနေတာပါ။နိုင်ငံအများပြားမှာဆိုရင်ဒီတိုင်းပြည်တွင်မှာမွေးဖွားသူဖြစ်ရမယ်။မိဘနှစ်ပါးဒီတိုင်းပြည်မှာနေထိုင်ရမယ်ဆိုတာတွေနဲ့သတ်မှတ်ပါရင်လူမျိုးနွယ်နဲ့မဆိုင်ပါဘူး။မြန်မာနိုင်ငံမှာလည်းနိုင်ငံသားဆိုတာအစိုးရကသတ်မှတ်ထားတဲ့မျိုးနွယ်အုပ်စုတစ်ခုခုမှာပါဝင်ရမယ်ဆိုရဲသတ်မှတ်ချက်မျိုးမရှိရင်ဘာပြဿနာမှမရှိပါဘူး။ရိုဟင်ဂျာဟုတ်တယ်မဟုတ်ဘူးဆိုတာအရေးမကြီးတော့ပါဘူး။ တို့ဟာတို့ရိုရင်ဂျာလို့ခေါ်နေရင်လေတိုင်းပြည်ရဲ့ကျန်းတဲ့သူတွေအနေနဲ့ယူဆိုင်စရာမလိုပါဘူးအခုတို့ရိုရင်ဂျာလို့တတ်မှတ်ဖြေချင်တာလေအဲဒီလိုမျိုးမျိုးနွယ်တစ်ခုခုဖြစ်အတိအမှတ်ပြုခံရတော့မှနိုင်ငံသားဖြစ်နိုင်တဲ့အခွင့်အလမ်းရှိနေတယ်ဆိုလို့ဖြစ်ပါလိမ့်မယ်ရှင်းရဲ့ပြည်သက်တွေကိုသိစေချင်ပါတယ်တို့အမေရိကန်ပြည်သားစုကိုပဲဖြစ်စေတခြားနိုင်ငံတစ်ခုခုကိုဖြစ်စေသွားနေရင်ဘသူကမှဘိုးဘွားမိဘတွေနှစ်ပေါင်း200ကျော်နေထိုင်ခဲ့ရလားဆိုတာမသိသေးပါဘူးအဲ့ဒီနိုင်ငံမှာမွေးဖွားကြီးပြင်းလာတယ်ဆိုရင်အဲ့ဒီနိုင်ငံဟာသူတို့နိုင်ငံမှာပဲ
ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်ကလူတွေရဲ့အမြင်ကတော့ဒီနိုင်ငံသားမှာရောက်နေအထူးသဖြင့်မြန်မာတွေနဲ့မကဘူးဥပမာဗြိတိန်နိုင်ငံမှာဆိုလို့ရှိရင်တောင်အာရှလူတွေအများများရှိပါတယ်ဒါပေမဲ့သူတို့ဒီဟာကိုသူတို့နိုင်ငံဖြစ်သတ်မှတ်ဘူးဆိုတာတောင်းခံကြတာမရှိပါဘူးဒီမှာကတော့
I do think it's important to remember that there certainly have been Muslims in that area dating back centuries. It was a mixed
area. အဲ့ဒီတောင်မှာမွတ်စလင်တွေတကယ်ပဲရှိနေခဲ့တယ်ဆိုတာလေသတိပြုသင့်ပါတယ်။ဒီရာစုနဲ့ချီပြီးတော့ကိုသူတို့ရှိလာခဲ့တာပါ။ဗုဒ္ဓဘာသာနဲ့မွတ်စလင်တွေရောနှောနေခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်မှာလည်းဗုဒ္ဓဘာသာဝင်တွေရှိပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ရောင်းဝိုင်းခွင့်တွေကိုမပိတ်ပင်ပါဘူး။မွတ်စလင်နိုင်ငံမှာမနေရဘူးလို့မပြောပါဘူး။ဦးနှုလက်ထက်ကလည်းမေယူနယ်ကြားခရိုင်ဆိုပြီးတော့တရားသတ်မှတ်ပေးခဲ့တာရှိပါတယ်။